မလေးရှားနိုင်ငံမှာစားအုံးစီထုတ်လုပ်ဖို့အတွက်ကုန်းလက်တွေကိုခြံဖို့တရှိသုံးရပါတယ်။တာမန်တရှိတချောင်းဟာ18ပေါင်လေးတာကြောင့်အလို့သမားတွေအတွက်ကြာကြာသုံးဝင်ပင်ပန်းပါတယ်။ဒီလိုအခက်အခဲတွေကိုဖြေရှင်းဖို့မလေးရှားနည်းပညာတက္ကသိုလ်က exoskeleton လို့ခေါ်တဲ့စရုပ်လက်မောင်းတစ်ခုလေ့လာဆန်းသတ်နေပါတယ်။ဒီဆက်လက်မောင်းကအလို့သမားတွေအတွက်လေးတဲ့ပစ္စည်းတွေတဲ့ပေါ်ပွားသွားအောင်အကူအညီပေးနိုင်ဖို့ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လေ့လာဆန်းသတ်မှုကိုဦးဆောင်နေတဲ့ဟာဆာလီမာဆာလမတ်က
The idea is for the harvesters to wear the exoskeleton and
tomorrow ရည်ရတာကကောက်ဆိုင်သူတွေအတွက်သိပင်သပင်ကနေသပင်ကိုတဲတဲ့အခါဒီဆက်လက်မောင်းတွေကိုတောင်းရင်အလေးချိန်တွေပေါ်ပါသွားအောင်လို့ကိုညီစေဖို့ပါပဲ
ဒီလေလာဆန်းသတ်မှုဟာမလေးရှားနိုင်ငံတနိုင်ငံလုံးရဲ့စားအုပ်စီထုတ်လုပ်ရေးကိုဆက်ရုပ်အကူအညီနဲ့လုပ်နိုင်ဖို့ကြိုးစားနေတဲ့နီလန်တလန်ဖြစ်ပါတယ်ဒါပေမဲ့ဒီနီးပညာတည်ထွင်တာဟာအလို့သမားတွေပစ္စည်းတန်ရင်လွယ်အောင်ဖြည့်ရှင်းဖို့တခုတည်းမဟုတ်ပါဘူးတခြားကိစ္စတွေနဲ့လည်းဆက်ဆက်နေပါတယ်မလေးရှားနိုင်ငံဟာအလို့သမားလူအခွင့်အရေးချိုးဖောက်မှုတွေကြောင့်စီးပွားရေးအရအေးအေးယူပိတ်ဆို့ခံနေရတာပါ။ဒါပေမဲ့အခုနှစ်မှာတော့အမေရိကန်ကစပြီးတင်သွင်းငွေပိတ်ဆို့ထားတာတွေကိုရုပ်သိမ်းလိုက်ပါတယ်။မလေးရှားမှာအခုဆိုရင်အလို့သမားရှားပါတာနဲ့ဓာတ်မြေဩဇာဈေးကြီးတာကြောင့်လက်ရှိစိုက်ခင်းနေတဲ့ကတန်ချိန်တန်ပေါင်းများစွာရှိတဲ့အသည့်တွေကိုမကူနိုင်ခဲ့ပါဘူး။ဒါကြောင့်စီးပွားရေးအရဒေါ်လာ6ဘီလီယံကျော်လောက်ဆုံးရှုံးသွားနိုင်တယ်လို့မလေးရှားကုန်ထုတ်စွမ်းအားကော်ပိုရေးရှင်းကဒီနေ့အလဲပိုင်းလောက်မှာခန့်မှန်းခဲ့ပါတယ်။ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်နီးပညာလမ်းကြောင်းနဲ့ရောနိုင်ငံရေးလမ်းကြောင်းနဲ့ပါမလေးရှားနိုင်ငံကစ조사နေတာတွေကိုတွေ့ရပါတယ်။ဟာစစ်ရမဲဟာမလေးရှားနီးပညာတက်သူတို့ကဒီလမ်းမောင်းနီးပညာတွေကိုသူတည်တနာပြုနေတဲ့အဖွဲ့တစ်ဖွဲ့ရဲ့ចောင်းသားတူဖြစ်ပါတယ်
။ So Pugunan Esoni said as the support
ဒီနီးပညာကိုသုံးတော့ကျွန်တော်လမ်းမောင်းရဲ့နှစ်ဖက်စလုံးကိုအထောက်အကူပေးပါတယ်။အလုံးလုံးတဲ့အခါလမ်းမောင်းကိုမြှောက်ထားရတာမို့အားအများကြီးသုံးစရာမလိုပါဘူး။စီအုံးပင်ကိုကြိုက်တယ်လို့လုပ်လို့ရပါတယ်။အလေးပင်မရင်လည်းအတူတူပဲဒီဆက်လက်မောင်းကိုဖွင့်လိုက်ပြီးတဲယုံပါပဲလက်နှစ်ဖက်လုံးဒီဆက်လက်မောင်းကအထောက်ကူပေးထားတာကြောင့်လူကလမ်းလျှောက်ပြီးပစ္စည်းတဲဖို့ပဲလိုပါတယ
်သူစေတနာပြုလုပ်နေတဲ့ចောင်းသားတွေဟာဒီဆက်လက်မောင်းဟာကြွက်သားအန်တီတင်းမာတာကို22ရာခိုင်နှုန်းရှော့နိုင်ပြီးခန္ဓာရေက48ရာခိုင်နှုန်းများလာနိုင်တယ်လို့ထုတ်ပြန်ထားပါတယ်လက်တွေရရှိတဲ့အကျိုးဆက်တွေအကြောင်းကိုဟက်ဆလီမာဆာလမတ်ကဒီလိုပြောပါတယ်
So it reduces the burden and based on our the experiments that we conducted
တဟာသုံးတဲ့သူတွေအတွက်ပေါ်ပါသွားတယ်ကျမတို့တခွဲကမ်းမှာရောအပြင်အလုံသမားတွေနဲ့အတူစမ်းသပ်တဲ့အခါမှာပါဒီဆက်လက်မောင်းနေကြောင့်20ရာခိုင်နှုန်းလောက်အလုံပေါ်ပါသွားတာကိုတွေ့ရပါတယ
်မလေးရှားနိုင်ငံကစားအုံးစီစက်ပစ္စည်းရောဘာထုတ်လုပ်ရေးလုပ်ငန်းတွေမှာအလုံသမားရှားပါမှုတွေနဲ့ရင်ဆိုင်နေရပါတယ်မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံဟာအမေရိကန်ဒေါ်လာ69ဘီလီယံလောက်ရှိတဲ့ကမ္ဘာစားအုံးစီဈေးကွက်မှာ80ရာခိုင်နှုန်းလောက်ပိုင်ဆိုင်မှုရှိပါတယ်။မလေးရှားနိုင်ငံစားအုံးစီထုတ်လုပ်ရေးအဖွဲ့ညွှန်ကြားရေးမှူးအာမစ်ကာရီယာကဒီဆက်လက်မောင်းနည်းပညာကိုတိုးတက်အောင်ကြိုးစားဖို့အရေးကြီးတယ်လို့ပြောပါတယ်
။ We've been the one of the major player now we're still the second major player we used to be the number 1.
စားအုံးစီလုပ်ငန်းမှာမလေးရှားဟာကမ္ဘာနံပါတ်1ဖြစ်နေတာကြားပါပြီ။ဒါပေမဲ့အခုတော့အဆင့်နှစ်နေရာကိုရောက်သွားပါပြီ။နောက်ပြီးကျွန်တော်တို့ကဒီဆက်လက်မောင်းနည်းပညာမှာပထမဦးဆုံးရှေ့ဆောင်တာဖြစ်ပါတယ်။အနာဂတ်အတွက်ဒီနည်းပညာကိုတိုးတက်အောင်လုပ်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွမ်းကျင်သူတွေကတော့ဒီနည်းပညာတွေဟာလူတွေကိုအစားထိုးဖို့မလွယ်သေးဘူးလို့ခန့်မှန်းထားပါတယ်။လက်ရှိစက်ရုံနည်းပညာတွေကခက်ခဲတဲ့အလုပ်တွေကိုလူတွေတော့မလုပ်နိုင်သေးပါဘူး။ဒီနည်းပညာအသစ်တွေဟာမလေးရှားအတွက်အနာဂတ်မှာအကျိုးရှိနိုင်ပါမယ်။ဒါပေမဲ့လက်ရှိမှာတော့တွင်တွင်ကြဲကြဲသုံးနိုင်တဲ့အဆင့်ကိုတော့မရောက်သေးပါဘူးခင်ဗျာ။